အီရန်ကနေဘရဒီအီရက်လေကြောင်းပိုင်နက်ကိုဖြတ်တန်းပြီးတော့ဆီးရီးယားအစိုးရအတွက်လက်နက်တွေပို့ပေးနေတာကိုတားဆီးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ဂယ်ရီကအီရက်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။အီရက်ဝန်ကြီးချုပ်နိုရီအယ်မာလီကီနဲ့စိတ်ထက်ထက်တန်တန်ဆွေးနွေးခဲ့တယ်လို့ဒီဘက်ဒက်မြို့တော်မှာဆွေးနွေးအပြီးဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောခဲ့ပါတယ်။အီရန်ကအီရက်ပေါ်ကနေဖြတ်ပြီးတော့ပြန်တန်းနေတာဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့သူ့ရဲ့အစိုးရကိုရေရှည်တည်မြဲအောင်လှုပ်ပေးရရောက်တဲ့အတွက်ပြဿနာရှိတယ်ဆိုပြီးတော့ဒီအီရတ်ဝန်ကြီးချုပ်ကိုသူ့ဘက်ကရှင်းရှင်းလင်းလင်းပြောကြားခဲ့တဲ့အကြောင်းမစ္စတာကယ်ရီကပြောပါတယ်။အဲ့ဒီလိုအီရတ်ပေါ်ကနေဖြတ်ပြန်တန်းနေတဲ့လေယာဉ်တွေကိုရပ်ခိုင်းဖို့ဒါမှမဟုတ်ရင်လည်းစစ်ဆေးဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုမစ္စတာမလက်ကီဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုတော့ဝန်ကြီးကယ်ရီကမပြောခဲ့ပါဘူး။အီရန်ရဲ့မဟာမိတ်ဖြစ်တဲ့သမ္မတဘာရှာအယ်အာဆတ်အတွက်အီရန်အစိုးရကလက်နက်တွေတိုက်ခိုက်ရေးသမားတွေကိုနေတိုင်းလေယာဉ်တွေနဲ့ပို့ဆောင်ပေးနေတယ်လို့အမေရိကန်အစိုးရကဆွဆွဲနေတာပါ။အီရန်ဝန်ကြီးချုပ်နိုရီအယ်မာလီကီဟာတော့ဒီအိမ်နီးချင်းဆီးရီးယားမှာဖြစ်နေတဲ့ပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့ကြားနေအနေအထားမှာဆက်ပြီးတော့နေဖို့ကြိုးစားနေပုံရပါတယ်ရှင်။